အငယ်ဦးရှိမော်ကလျာမစ္စတာဂျော့ဆိုရော့အဖွဲ့နဲ့အငယ်တို့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သိရလို့ပါအဓိကဘာကြောင့်ညာနေများဆွေးနွေးခဲ့ရတယ်လဲသိပြရစီခင်ဗျာ
ကျွန်တော်တို့ရခိုင်ပြည်နယ်မှာဗျာကြီးတို့နှစ်ဖက် community ကဒီငင်းချမ်းစွာပူးရအတူနေထိုင်ဖို့ပိစလေးတွေဒီရခိုင်ပြည်နယ်မှာရှိတဲ့ဒီ community အားလုံးရဲ့ဟိုငင်းချမ်းရဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးမှအချက်လက်တွေ1989ခုနှစ်နိုင်ငံသားဥပဒေအကြောင်းကိုလည်းသိကျင်တယ်ဆိုတော့ကျွန်တော်တို့ရှင်းပြခဲ့ပါတယ်ပြီးတော့တရားဥပဒေစိုးမိုးရေးကိစ္စပြီးတော့ကျွန်တော်တို့ဒီ2012ကနေစခဲ့တဲ့ဒီအကြမ်းဖက်မှုကိစ္စတွေအပေါ်မှာလည်းကျွန်တော်တို့ကဒါဆွေးနွေးပြီးတော့အဒီကဒီ community နှစ်ခုလုံးကဒီရခိုင်ပြည်နယ်မှာကျွန်တော်ရှင်းစင်ဆက်ကနေရတဲ့အတွက် community ရောအားလုံးကပြန်လေပြင်းပြပြီးတော့ငင်းချင်းစွာပူးရတူနေထိုင်နိုင်မဲ့အဲဟာလေးတွေကိုသူကစိတ်ဝင်စားတော့ကျွန်တော်တို့ကဒီအကြောင်းတွေကိုကျွန်တော်တို့ဆွေးနွေးခဲ့တာ
ပါ။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ community တစ်ခုကတူချင်းတွဲနေထိုင်ရေးအတွက်ကိုဘယ်လိုဖြစ်တဲ့လဲဆိုတာသူ့အနေနဲ့ဘာတွေများအကူအညီပေးမယ်လို့ပြောကြားထားတာမျိုးရှိပါသလဲဗျ။
သူကအကူအညီပေးမယ်ဆိုတာကိုတော့ဘာကိုပေးမယ်ဆိုတာတော့မပြောဘူးဒါပေမဲ့သူ့အနေနဲ့တော့ကျွန်တော်ဒီ facts find တဲ့အနေနဲ့လာတဲ့သဘောမှလည်းရှိတယ်ပြီးတော့သူကပြန်လေသိမြက်ဖို့ပြီးတော့ငင်းကျစွာပူရတူနေထိုင်ဖို့အတွက်ဘလို့နေလဲနေကိုတုံးရင်ကောင်းမလဲဆိုတော့အဲ့ဒီပုံမှာလည်းသူ့ဘက်ကနေဒါတက်နိုင်ဆုံးအကူအညီဆောင်ရွက်သွားမယ်ပြီးတော့သူကဒီနိုင်ငံတော်သမ္မတကြီးကိုလည်းတွေ့ပြီးပြီလို့ပြောပါတယ်ဒီ၈ရက်နေ့မှာလည်းသူရခိုင်ပြည်နယ်ကိုသွားပြီးတော့ရခိုင်ပြည်နယ်မှကြီးချုပ်နဲ့တွေ့တဲ့အခါမှာလည်းဒီကိစ္စတွေကိုသူကသေးသေးဆွေးနွေးပြီးတော့မှလွယ်တယ်လို့သူပူပေါင်းဆောင်ရွက်မယ်ဒီလိုသဘောပဲကျွန်တော်တို့ကိုရှင်းပြတာပါကျွန်တော်တို့ဘက်ကကြတော့လေပြန်လေတင်ပြတဲ့အခါကျတော့ဟုတ်ပြီကူညီပေးမယ်ဆိုရင်ကျွန်တော်ရခိုင်ပြည်နယ်မှာရှိနေတဲ့အားလုံးအတွက်ပေါ့နော် community နှစ်ခုလုံးအတွက်ကူညီကိုပေးပါပြီးမှဒီကဒီငင်းချင်းပေါ့အဲ့ဒီငင်းချင်းမှပဲကျွန်တော်တို့ဖွံ့ဖြိုးမယ်ငင်းချင်းမမရဘဲနဲ့တော့ဒေသတို့ကိုဖွံ့ဖြိုးမှုဆိုတော့မဖြစ်နိုင်ဘူးဒါကြောင့်မလို့ဒီငင်းချင်းရဲ့လုပ်ငန်းစဉ်ရှိမယ်အဲ့ဒါပြီးရင်ဖွံ့ဖြိုးရေးလုပ်ငန်းစဉ်ရှိမယ်အဲ့ဒီမှာလည်းဒီအားလုံးအတွက်ပေးနိုင်အောင်အဲ့ဒါမျိုးအကူအညီတွေကိုစဉ်းစားပါလို့ဒါကျွန်တော်တို့အနေနဲ့လည်းသူတို့ကိုတင်ပြတာပေါ့နော်
သူကလည်းဒီရခိုင်ပြည်နယ်ကိုသွားပြီးတော့ရခိုင်ဝန်ကြီးချုပ်ချုပ်တွေနဲ့လည်းတွေ့မယ်။နောက်သမ္မတနဲ့လည်းတွေ့ခဲ့ပြီးပြီဆိုတော့ရှေ့ဆက်ပြီးတော့လေရခိုင်ပြည်နယ်အတွက်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုသွားရောက်လေ့လာဖို့အခြေအနေပြောအဲ့ဒါတွေမျိုးရှိပါလားဗျ။
ကျွန်တော်တို့နဲ့တွေ့တဲ့အခါကျတော့သူပြောပါတယ်ခိုင်ပြည်နယ်ကိုသွားကြီးမှကြည့်ကျင်တယ်ဘယ်နေရာသွားရင်ကောင်းမလဲဆိုတာသူနှစ်နေရာလောက်ပေါ့နော်ကျွန်တော်တို့လည်းအကျဉ်းပြုခဲ့ပါတယ်ဒီစစ်တေမှာတော့ကျွန်တော်အောင်ပင်ကလာရက်ွက်ရှိတယ်အဲ့ဒီမှာလည်းသွားကြီးမှလေးလာပေါ့ဒီတက်ကေပြည်မှာလည်းကျွန်တော်တို့ဒီ IDB camp တွေရှိတယ်ဆိုအဲ့ဒီဖက်မှာလည်းသွားကြီးမှလေးလာလို့ရပါတယ်ဆိုတော့ကျွန်တော်တို့ကအကျဉ်းပေးတဲ့သဘောနဲ့ပါလက်တိတ်အချိန်မရဘူးနဲ့တူပါတယ်ဘယ်နေရာတွေသွားရင်ကောင်းမလဲလို့မေးတော့အဲ့လိုကျွန်တော်တို့ကရှင်းပြတယ်ဆိုတော့ကျွန်တော်တို့နားလည်လိုက်တာကတော့သူကဒီ IDB camp တွေကိုသွားကြီးမှကိုယ်တိုင်ကိုယ်ကျလေးလာပြီးမှဘာလို့ချက်ရှိလေဆိုတော့သူကတော့ဒီအချက်လက်ရှာဖွေမဲ့ပုံစံအနေထားလည်းရှိပါတယ
်မစ္စတာဂျော့ဆိုရော့အနေနဲ့သူကလူခွင့်ရေးကိစ္စတွေလောက်ကန်နေဆိုတော့ဒီရခိုင်ပြည်နယ်အတွင်းမှာရှိတဲ့ community တွေပူးတွဲငင်းချမ်းစွာတည်ထိုင်ရေးအတွက်ကိုသူရှိမောင်းတို့အနေနဲ့သူ့ရဲ့အကူအညီပေါ့လေဘယ်လောက်ထိများမျှော်လင့်ထားပါလဲဗျ
ကျွန်တော်တို့ကတော့သူ့ရဲ့ကူညီမှုကိုတော့သူကမျှော်လင့်လို့တော့မဟုတ်ပါဘူး။ဒါပေမဲ့သူကလည်း multi billionaire billionaire တစ်ထည်ကြီးဖြစ်တဲ့လူငွေရေးလုပ်ငန်းတွေကိုဒါမျိုးအကူအညီပေးတဲ့လုပ်ငန်းတွေကိုသူ1996ခုနှစ်တည်းကသူလုပ်နေတယ်ဆိုတော့သူရဲ့ open society foundation ကလူလူလာလာနိုင်ကျွန်တော်နိုင်ငံမှာလာတယ်ကျွန်တော်တို့ကိုဆက်သွယ်တယ်တွေ့ကျင်တယ်ပြောတယ်တွေ့ပြီးမှငင်းချမ်းစွာပူးရအတူနေထိုင်နိုင်ဖို့အတွက်ရခိုင်ပြည်နယ်ကလူမျိုးစုတို့ကိုဘယ်လိုလုပ်ရမလဲဆိုတဲ့အပေါ်မှာကျွန်တော်တို့ကအကြံပေးတာပဲရှိတယ်။ကူညီပေးမယ်ဆိုရင်တော့ကျွန်တော်ပြည်တော်စုအစိုးရရှိတယ်ရခိုင်ပြည်နယ်အစိုးရရှိတယ်အစိုးရဒီနေ့ပူးပေါင်းညှိနှိုင်းပြီးတော့မှဒါလိုအပ်တဲ့ကျွန်တော်တို့ဖွံ့ဖြိုးရေးအကူအညီတွေကိုပေးပါပေးတဲ့အခါလဲ community နှစ်ခုလုံးအတွက်အားလုံးပါပါဘယ်တော့တစ်ဖက်ကိုပေးတစ်ဖက်ကိုမပေးဒီလိုမဟုတ်ဘူးဘယ်အဖွဲ့အစည်းပဲပေးပေးနိုင်ငံတကာအဖွဲ့ပဲပေးပေးအစိုးရအဖွဲ့အစည်းတွေပဲပေးပေးနော်ကျွန်တော် civil society ပဲပေးပေးသွားတဲ့အခါကျတော့အားလုံးကိုတန်းတူပေးပါအားလုံးကိုညီညွတ်ညီညွတ်ဆက်ဆံပါဆိုတော့အဲ့ဒီ procedure နဲ့ပဲကျွန်တော်တို့ကပြန်ပြဆွေးနွေးတာပါ
ဟုတ်ကဲ့ဗျာဦးချေမောင်ခုလိုပြန်ပြပေးတာကျေးဇူးပါ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ